ကယားပြည်နယ်ဒေသအခေါ်ကရင်နီဒီမော့ဆိုမြို့နယ်အတွင်းတိုက်ပွဲတွေဒီကနေ့မှလည်းရှင်းရနေမြောက်အဖြစ်ဆက်လက်ဖြစ်ပွားပါတယ်။လက်နဲ့ကြီးတန်းနေနေစဉ်နဲ့အမျှကြားနေရတာကြောင့်ဒေသခံတွေလည်းဘေးလွတ်ရာကိုထွက်ပြေးနေကြရပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့မတ်စုမုံကပြောပြမှာပါခင်ဗျာ
။ကယားပြည်နယ်ဒေသခေါ်ကရင်နီပြည်နယ်ဒမောဆိုးမြို့နယ်တခွင်မှာတော့နိုမာလာ30ရက်နေ့ကနေစပြီးစစ်ကောင်စီတပ်တွေဘက်ကစစ်စင်ရေးတွေလုပ်နေရကနေရက်ဆက်ဆိုသလိုတိုက်ပွဲတွေဖြစ်ပွားနေတယ်လို့ဒမောဆိုးမြို့နယ်ကုန်းတာရွာစစ်ဘေးရှောင်ပြည်သူတို့ကပြောပြပါတယ်
နေတိုင်းလိုလိုတော့တနေရာမှာတနေရာတော့ဖြစ်နေကြဒီနေ့နဲ့ဒီမော့ဆိုနဲ့ဆက်လက်လက်သုံးမိုင်ကွာလာမှာတိုက်ပွဲဖြစ်တယ်ကြဟုတ်တယ်။ဒါနဲ့ဒီရတော့မစားလိုက်ရဆိုတာရှိလို့မရှိဘူးကြဟုတ်တယ်။တကယ်ကြရတော့ဒီနေ့ဆိုင်တော့ဖြစ်တယ်နော်ပြန်တော့မစားနေဘူး။နောက်ပါဆက်ဆိုင်မမရဲ့လည်းမျိုးလေးပြတ်တယ်မျိုးလေးရှိရကြဟုတ်နေ့တိုင်းတော့လည်းလာတော့ဟုတ
်။ဒမော့ဆိုမျိုးနယ်ပူဖားကျေးရွာတဝိုက်မှာလည်းဒီကနေ့မနက်ပိုင်းကတိုက်ပွဲပြန်ဖြစ်တယ်လို့ဒမော့ဆိုမျိုးနယ်ပြည်သူ့ကာကွယ်ရေးတပ်ဗဟိုပြန်ကြားရေးတာဝန်ခံတဦးက VOA ကိုပြောပါတယ်။အရင်ရက်တွေကလေးကနှစ်ဖက်တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ခဲ့တဲ့နေရာတွေဖြစ်ပါတယ်
။ဘူဖားဖြစ်လာမှာဂုံးတာဖြစ်တာပြန်ဖြစ်တယ်။သတင်းကြားရတာပေါ့နော်။ဒီအသေးစိတ်တော့မသိရသေးဘူးကြာ။ပြန်ပြီးတော့သူစီပြန်ဆင်ကလေးအဲ့လိုမျိုးတော့ကျွန်တော်ရှားရတယ်။ဟောဟုတ်ကဲ့ဆက်တာဖြစ်တာတော့ပြင်းနေပါတော့ပြင်းလာနေနာပြီးတော့ဒီမနေ့ညမှာတော့ပြန်ဟိုပြင်ဖြစ်တယ်ပေါ့နော်။ဒီမနေ့လည်းဟောကိုပြန်ဖြစ်တာပေါ့။ဒီအပားတော့တပတ်ဝန်းကျင်တော့ရှိပြီပေါ့နော်။
လက်တလောဒီမော့ဆိုမျိုးနယ်အတွင်းကအခြေအနေတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူး။လက်ရှိတိုက်ပွဲဖြစ်နေတဲ့ပူဖားရွာနဲ့ပတ်ဝန်းကျင်ကျေးရွာတွေကပိတ်မိနေတဲ့ဒေသခံပြည်သူတွေကိုဘေးလွတ်ရာကိုပြောင်းရွှေ့နေတယ်လို့ဒီမော့ဆိုမျိုးနယ်ပြည်သူ့ကာကွယ်ရေးတပ်ဗဟိုပြန်ကြားရေးတာဝန်ခံကပြောပါတယ်။ကရင်နီပြည်နယ်ဒီမော့ဆိုမျိုးနယ်နဲ့စမ်းပြည်နယ်နယ်စပ်မိုးပြဲဒေသကအခုရက်ပိုင်းတိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာပြီးထွက်ပြေးတိမ်းရှောင်နေရတဲ့စစ်ပြေးဒုက္ခသည်တွေကလည်းပိုပြီးတော့မှတိုးများလာနေပါတယ်ရှင်။